မြန်မာနိုင်ငံဟာလာမယ့်နှစ်အာဆီယံအဖွဲ့ကြီးရဲ့တဘာပတိတာဝန်ကိုယူဖို့အလှည့်ကျပေမဲ့အာဆီယံအဖွဲ့ကြီးရဲ့ကောင်းကျိုးကိုဆောင်ရွက်တဲ့အနေနဲ့ဒီတာဝန်ကိုဆက်လက်တင်တယ်လို့စင်ကာပူနိုင်ငံသားဝင်ကြီးကပြောကြားလိုက်ပါတယ်။နိုင်ငံသားဝင်ကြီးဂျော့ရှီယိုကစင်ကာပူရှိနိုင်ငံသားသတင်းထောက်များအသင်းကိုဒီကနေ့တောက်ကြနေပြောကြားရမှာမြန်မာနိုင်ငံဟာတကူကောင်းဆံမမဟုတ်ဘဲအာဆီယံရဲ့ကောင်းကျိုးကိုကြည့်မှဖြစ်ကြောင်းနိုင်ငံတော်များများကိုပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အာဆီယံအနေနဲ့ကတော့မြန်မာနိုင်ငံကိုအာဆီယံအလှည့်ကျတဘာပတိတာဝန်ကိုမယူဖို့အတင်းအကျပ်မလုပ်နိုင်ဘူးလို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပခေါင်းဆောင်တွေကတော့မြန်မာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေဆူဆူဝါးဝါးဖြစ်နေတာမို့မြန်မာနိုင်ငံသားလာမယ့်နှစ်အလှည့်ကျတဘာပတိနေရာကိုယူခဲ့ရင်အာဆီယံနဲ့ပြုလုပ်မဲ့ဆွေးနွေးပွဲတွေကိုသတိမှောက်ဖို့လားလာရှိနေပါတယ်။1998ခုနှစ်တုန်းကစစ်တပ်အုပ်စိုးတဲ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့ကြီးမှလက်ခံဖို့စင်ကာပူနိုင်ငံကမှားယွင်းစွာခွင့်ပေးခဲ့မိတယ်လို့လည်းမစ္စတာယီယိုကဆက်လက်ပြောကြားပြီးတခြားနိုင်ငံတွေကလည်းဒီလိုခွင့်ပေးဖို့ကိုဖိအားပေးခဲ့တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့260ပြည့်မွေးနေ့အတွက်ကမ္ဘာခေါင်းဆောင်အတော်များများရဲ့ထောက်ခံအားပေးမှုကိုကမ္ဘောဒီးယားပြည်ချာရေးဝန်ကြီးခီယန်ခန်ဟာဒရစ်ကလည်းထောက်ခံလိုက်ပါတယ်။ကမ္ဘောဒီးယားအစိုးရရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာခီယန်ကမြန်မာနိုင်ငံအနေနဲ့ဒီကိစ္စကိုတည်တည်ချာချာရှင်းလင်းဖို့ပထမဆုံးတောင်းဆိုတဲ့အာဆီယံနိုင်ငံတွေထဲမှာကမ္ဘောဒီးယားနိုင်ငံပါဝင်ကြောင်းမြန်မာနိုင်ငံအနေနဲ့အခြေအနေတွေကိုတဖြည်းဖြည်းတိုးတက်အောင်ပြုပြင်မယ်လို့ကတိပြုထားတဲ့အတိုင်းပြုလုပ်ဆီလိုကြောင်းပြောခဲ့ပါတယ်။ကမ္ဘောဒီးယားအစိုးရရဲ့လူ့ခွင့်ရေးကော်မတီအကြီးအကဲလက်ဖြစ်ဝန်ကြီးချုပ်ဟွန်ဆန်းရဲ့အနီးကအကြံပေးပုဂ္ဂိုလ်လက်ဖြစ်တဲ့အောင်မြင်တင်းကဒွန်ဆန်းစုကြည်ကိုဆက်လက်ဖမ်းဆီးထားရအကြောင်းမရှိဘူးလို့ဇွန်လ22ရက်နေ့ကပြောကြားခဲ့ကြောင်းသိရပါတယ်။